ထိုင်းနိုင်ငံခွန်ကန်ပြည်နယ်မှာရှိတဲ့မြန်မာအများစုလုက္ကိုင်နေတဲ့ငါးဖမ်းပိုက်ဆက်ယုံမှာအစုလိုက်အပြုံလိုက်ကိုဗစ် -19 ကူးစက်မှုကိုတွေ့ရှိတဲ့အတွက်အောက်တိုဘာလ19ရက်နေ့ကစပြီးဆက်ယုံမှာလော့ခ်ဒေါင်းလုပ်လိုက်ပါတယ်။ဒီအကြောင်း VOA သတင်းတောက်ထိုင်းချေဆိုင်သတင်းတောက်ဖြစ်တဲ့မတ်အေးမာကပြောပြမှာပါရှင်
။ထိုင်းလာအိုနေဆက်ခွန်ကန်ပြည်နယ်မှာရှိတဲ့မြန်မာတွေအများဆုံးလုလုကင်နေတဲ့ငါးဖမ်းပိုက်လုတဲ့ဆက်ယုံကအလို့သမားတွေအစုလိုက်ပြုံလိုက်ကိုဗစ်ကပ်ရောဂါကူးစက်တာကြောင့်ဆက်ယုံကိုကန့်သတ်ပိတ်ဆို့မှုလုပ်လိုက်ရကြောင်းပြည်နယ်အုပ်ချုပ်ရေးမှူးနိုင်စုံဆက်ကျန်တရာကူကပြောပါရယ်ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားရဲ့တာဝန်ခံဦးမင်းဦးကတော့အခုလိုပြောပြပါရယ
်ဩခွန်ပြောပါအဲ့ဒီမှာကကျွန်တော်တို့ငါးဖမ်းဟိုပိုက်လုတဲ့ဆက်ယုံတွေရှိတယ်အဲ့မှာမြန်မာတွေအများစုလုတယ် MOU လည်းရှိတယ် UO တွေလည်းအမေအစ်ငါးဖမ်းပိုက်ဆက်ယုံနေမှာရှိတဲ့ဆက်ယုံနေမှာလုံးလုံးတဲ့အလုပ်သမားတွေအုပ်စုကြားထဲမှာဒီအုပ်ဒီဟိုပါပေါ့သူတို့အုပ်စုလိုက်ကူးစက်မှုလေအဲတွေ့တာပေါ့အဓိကတော့အဲ့ဒီနန်ဖုန်နဲ့မန်ချာဆိုတဲ့ဟိုပါလေဟိုမြို့နယ်ကအဲ့ဒီမှာရှိတဲ့အဲ့ဒီဆက်ယုံနေရတွေနောက်ပြီးအလုပ်သမားတန်ရာတွေအဲနောက်ပြီးတော့ကျွန်တော်တို့ဟိုပါပေါ့ဈေးပေါ့အဲ့ဒါကြီးသူတို့ဟိုပါလော့ဒေါင်းချလိုက်ချတာပေါ့နော်ဘူဘူတွေ့ရဲ့အုပ်စုတရားလေးတရားဆက်တဲ့နေရောက်ပေါ့နော
်ရှေ့ပြားလို့တမားရှားတဲ့နေမှာကောဈေးနဲ့ထောင်နေမှာအခုရပိုင်းတွင်ကူးစက်မှုတွေတိုးလာနေတဲ့အတွက်စောင့်ကြည့်ရတဲ့ပြည်နယ်တစ်ခုဖြစ်ကြောင်းပြည်နယ်အာဏာပိုင်တွေကပြောပါတယ်အစုလိုက်အပြုံလိုက်ကူးစက်ခံရတဲ့လူလာတွေနဲ့ပတ်သက်လို့တော့ဈေးကူးတာမှုတွေပေးဖို့အာဏာပိုင်တွေကစီစဉ်နေတယ်လို့လည်းဦးမင်းဦးကပြောပြပါတယ
်ကူးစက်ထားပြီးတဲ့လူတွေကတော့ဟောပေါ့ဟိုစီတန်ခွဲရမယ်ပြီးရခါကျရင်လိုအပ်တဲ့ဈေးကူးတာမှုပေးမယ်လို့အဲ့လိုပြောတာပဲ
ထိုင်းနိုင်ငံခွန်ကယ်ပြည်နယ်ထဲမှာတော့ကိုဗစ်ကာကွယ်ဆေးကိုလူဦးရေရဲ့80ရာခိုင်နှုန်းကိုထိုးနှံပြီးပြီလို့လဲဆိုပါတယ်ထိုင်းနိုင်ငံမှာတနိုင်ငံလုံးနှံ့ကိုဗစ်အတည်ပြုလူနာသက်တမ်း8သိန်းကျော်ရှိပြီးအောက်တိုဘာလ19ရက်နေ့တနေ့တည်းကူးစက်သူကတော့9000ကျော်ရှိပါတယ်သေဆုံးသူစုစုပေါင်းကလည်း18000ကျော်ရှိတယ်ဆိုပြီးကျန်းမာရေးဝန်ကြီးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ထိုင်းဆိုရကတော့ကိုဗစ်ဖြစ်ပွားမှုနှုန်းရော့ကျလာတဲ့အတွက်ကန့်သတ်ချက်တချို့ကိုဖြေလျှော့တာတွေလုပ်နေပြီးမြန်မာအပါအဝင်အင်းနီနာချင်းနယ်ဇက်တွေကိုလာမယ့်2022ခုနှစ်နှစ်စမ်းမှာပြန်ဖွင့်ဖို့အတွက်စီစဉ်ထားပါတယ်ရှင်